ရှိပုံမြို့နယ်တွင်ကကြေးရွာတွေကိုဇွန်လ20ရက်နေ့ကစစ်ကောင်စီလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ကြေးရွာခုနှစ်ရွာတော့ကဒေသခံ1600စစ်ဘေးတိတ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ကုခမောင်းစုမင်းကတင်ပြပေးပါမယ်။ဒီလဂျူလိုင်19ရက်မနေ့9နာရီခွဲဝန်းကျင်လောက်မှာရွှေဘိုမြို့နယ်တဲကတကန်သာကြေးရွာနဲ့ညောင်ငန်ကြေးရွာနားမှာအင်အား40ဝန်းကျင်ပါတဲ့စစ်ကောင်စီစစ်ကြောင်းန ်စစ်လေရင်နဲ့တကန်သာချေးဝါကို9ကြိမ်လှည့်ပတ်ပြီးပြစ်ခတ်ခဲ့တယ်လို့ကိုယ်တိုင်မျက်မြင်ကြုံခဲ့ရတဲ့ဒေသခံတဦးကအခုလိုပြောပါတယ
်။လေရင်နဲ့ဘုံလေးချအိမ်လေးအိမ်မီလောင်တယ်တဦးတန်ရရတဲ့အကျေရရတော့9ကြိမ်10ကြိမ်လောက်ကိုရှိတယ်အဲ့အတွင်းအောက်ကိုစိုက်စိုက်ကြတဲ့ဂိမ်းငင်းနေရတာပဲတန်းပြီးတော့ကြတဲ့လုံးလေးရောအဲဘာအပယူပြန်လှည့်လည်ပတ်တာကခုနှစ်ပတ်ဆက်ပတ်လောက်ပတ်တယ်လို့အဲတချိန်ကြီးဆက်ဆက်လုံးလောက်နဲ့အဲ့ဒီဟိုခုနှစ်ကြိမ်လောက်ဖြစ်တာပဲဒီနေ့မနေ့ကြားရကတချိန်လာသေးတယ
်ဒေသကာကွယ်ရေးအဖွဲ့ PDF တွေနဲ့ထိတွေ့တိုက်ပွဲကတော့ဒီကနေ့မနေ့ပိုင်းအထိဖြစ်နေကြတော့မယ်လို့လဲဒေသကာကွယ်ရေးအဖွဲ့တွေဘက်ကရောဒေသခံတွေကရောပြောပါတယ်ဒီလဇူလိုင်18ရက်မနေ့ပိုင်းကရွှေဘိုဒီဂရီကောလိပ်ကနေစစ်ကောင်စီစစ်ကြောင်းထွက်လာတာဖြစ်ပြီးအဲ့ဒီအချိန်ကလေးကတကန်သာကျေးရွာအပါအဝင်အနီးဝန်းကျင်ကျေးရွာအနည်းဆုံး9ရွာလောက်တော်ထဲမှာစစ်ဘေးရှောင်နေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ်
အခုမှဆောင်ကြရတာပါသူကခုကမနေ့တုန်းကစစ်စင်ကတဲကြီးဂျိုးသာတကန်သာတပည့်တို့ချူကုန်းကြီးရောင်းကန်ကြောင်မန်းကတစ်ချိုပဲဒေသခံပြည်သူတွေအကုန်တိတ်နေရတာပါအရှိမကပြီးတော့ဒီတွေလုံးနေကြတာပေါ့တခါတော့ရောအလူတွေလူကြီးခံမနေရတော့ဘာဝါတစ်ဆောင်ပြည်သူတွေရောဆိုလို့ရှိရင်အတော်များမှန်တဲ့သူတွေသူတို့လူကြီး2000ကျော်လောက်ရှိမယ်တော်ထဲမှာပဲတစ်ပြေကြီးကောင်းတာလေးတွေတက်နေရတာ
လက်ရှိစစ်ရှောင်နေကြတဲ့ကျေးရွာတွေကဒေသခံတွေအတွေ့စားတောက်နေထိုင်ရေးနဲ့အမိုးကာတွေအရေးတကြီးလိုအပ်နေတယ်လို့စစ်ရှောင်ကူညီနေကြသူတွေကလည်းပြောပါတယ်ဒီတော့အတွင်းစကိုင်းတိုင်းအတွင်းမှာပဲကောလင်းမြို့နယ်မှာတော့ထွေအုပ်ရုံဝင်တဲကစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်လို့အနီးဝန်းကျင်ကျေးရွာကဒေသခံ6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကောလင်းမြို့နယ်ပကဖအဖွဲ့ဝင်ကိုရောင်နီကပြောပါတယ
်18ရင်းနေရည7နာရီအဲ7နာရီဝန်းကျင်ပေါ်မှာအဲ့ဒီအချိန်မှာကောလင်းမြို့ပကရုံနယ်ကနေလက်နက်ကြီးနဲ့ရန်ပစ်လိုက်တယ်အဲ့ဒါမှာ100ကုန်ကျေးရွာကိုကျပြီးအိမ်ကိုကျပြီးတော့မှအလုံးပေါင်း66ဖြစ်သွားကြ66ရောက်အဲအိန္ဒိယဖြစ်တာတော့လူရဲထုတ်ရုံးနေရနေသူတို့ရှစ်လုံးလောက်ဖြစ်တယ်ကြာစင်ချားရတော့လူငယ်ကြီးတွေကိုမချဘဲနဲ့သူတက်နေရကြီးချပြီးတော့မှအဲ့ဒီတိမ်ကိုတော့ကြားရတယ်။နေရာတော့အမှအိမ်နေနေတဲ့ရှင်မိသားစုကဟိုတော့ဒေါ်ဝိုင်းရွှေပဲသူကညာလေညာပေါင်းနေတော့ဆိုရင်သူကအိတ်နေရာဖြစ်နေကြ။တကယ်သူကတော့အဲ့ဒီအစအလားလေးမှမဆွေညာတရားပေါ့
။စီရီးတင်းမာနေတဲ့စကိုင်းတိုင်းအတွင်းမှာစစ်ကောင်စီရဲ့အခုလိုလက်နက်ကြီးတွေနဲ့ပစ်ကတ်တာလေကြောင်းတိုက်ခိုက်တာတွေကြောင့်ဒေသခံထိခိုက်သေးဆုံးမှုတွေမကြာခဏရှိနေကြသလိုကျေးရွာတွေမိရှို့ခံရပြီးစစ်ဘေးရှောင်နေကြရတဲ့ဒေသခံအရေးအတွက်ကလည်းတနေ့တခြားပုံပြီးများလာနေပါတယ်မြန်မာစစ်တပ်ကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်ကင်နေတယ်လို့စွပ်စွဲပြောဆိုထားပါတယ်ခင်ဗျာ